အရီကော့စ်ကန်လွန်ပင်လယ်မှာကုန်တင်လေယာဉ်ဒဇင်းစနေနေ့ကပြတ်ကျခဲ့တာကြောင့်ဗိုလ်ဒူဝန်နိုင်ငံသား၄ဦးတည်ဆုံသွားတယ်လို့ Ivory Coast လုံခြုံရေးဝန်ကြီးကပြောပါတယ်။ပြင်သစ်နိုင်ငံသား၄ဦးပါဝင်နောက်ထပ်လူ၆ဦးဒဏ်ရာရသွားတာမှာ၃ဦးကပြင်သစ်စစ်သားတွေဖြစ်တယ်လို့လည်းဝန်ကြီးရှီရီခီအိုင်ယာခီဒက်ကသတင်းတောက်တွေကိုပြောပါတယ်။ Africa တိုက် Sahel ဒေသမှာ GS အစွန်းရောက်ဝါဒီတွေကိုနှိမ်နင်းတဲ့ Buxheim စစ်စင်ရေးမှာပြင်သစ်စစ်တပ်အတွက်တည်ယူပို့ဆောင်ပေးနေတဲ့လေယာဉ်ဖြစ်တယ်လို့ပြင်သစ်စစ်ဘက်သတင်းရင်းမြစ်တစ်ခုကပြောပါတယ်။လင်းပေါ်မှာလူ၁၀ဦးပါသွားတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်ပြင်းထန်တဲ့မုန်တိုင်းတစ်ခုတိုက်နေချိန်အတွင်းအပိုင်ချံမြို့ကအပြည်ဆိုင်ရာလေစိမ်းနားပင်လယ်ထဲမှာလေရင်ပြတ်ကျသွားတာပါလေရင်ပြတ်ကျတဲ့အကြောင်းရင်းကိုမသိရသေးသလိုရာသီဥတုကြောင့်ဖြစ်တာလားဆိုတာလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးလေရင်ဟာမစင်းသက်နိုင်ပဲပင်လယ်ထဲပြတ်ကျသွားတယ်လို့ရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးဘယ်လူးကပြောပါတယ်